မြန်မာနိုင်ငံအတွင်းလူခွင့်ရေးစောင့်ချက်မှုတွေတိုးတက်လာဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကိုပြုပြင်ဖို့လိုအပ်နေတယ်လို့ကော်မရှင်ဥပဒေကိုလည်းပြန်ပြီးတော့တုံ့တက်ပြင်ဆင်ဖို့လိုနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေရောလူခွင့်ရေးလှုပ်ရှားသူတွေကပါပြောပါတယ်အမျိုးသားလူခွင့်ရေးကော်မရှင်ရဲ့နှစ်စဉ်အစည်းအဝေးခန်းစာကိုပြည်ထောင်စုလွှတ်တော်မှဒီကနေ့ဆွေးနွေးခဲ့ကြပြီးကော်မရှင်နဲ့အစိုးရဌာနတွေပူးပေါင်းဆောင်ရွက်မှုကိုဒီထက်တိုးမြှင့်လှုပ်ဆောင်ဖို့လိုတယ်လို့လွှတ်တော်မှဆွေးနွေးခဲ့ကြပါတယ်ဖီဝီသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်ထောင်စုလွှတ်တော်မှာမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ရဲ့2018ခုနှစ်နှစ်ပတ်လည်အစည်းအဝေးခန်းစာပေါ်လွှတ်တော်ကိုယ်စားလှယ်24ယောက်ကဆွေးနွေးခဲ့ကြတာမှာအခုလိုတင်ပြလာတာဖြစ်ပါတယ်။အထူးသဖြင့်ကော်မရှင်ကတွားရောက်လည်လာခဲ့တဲ့ထောင်တွေအကျဉ်းစခန်းတွေမှာထောင်တွေရဲ့အခြေအနေအရလူတွေအများများတာဝန်ထမ်းနဲ့ထောင်သားအရေးအတွက်မညီမျှတာတွေကျမရည်နဲ့တကူရည်တန်ရှင်ရေးကိစ္စတွေမှာစိုးရွားနေတဲ့အကြောင်းကော်မရှင်ဘက်ကတင်ပြထားတဲ့အပေါ်ထောင်သွင်းအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့တိုက်တွန်းချက်တွေကိုလွှတ်တော်ကိုယ်စားလှယ်တော်တော်များများကကြိုးစားထောက်ခံခဲ့ကြပါတယ်။ထောင်သွင်းအခြေအနေတွေတိုးတက်ကောင်းမွန်အောင်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွားရောက်မစစ်ဆေးနိုင်သေးတဲ့ထောင်တွေရဲ့အလုပ်စခန်းတွေကိုဆက်လက်စစ်ဆေးဖို့တိုက်တွန်းခဲ့ကြပါတယ်။တချို့ကိုယ်စားလှယ်တွေကတော့ရဲစခန်းတွေမှာစစ်ဆေးရင်တည်ဆုံသွားတဲ့အမှုတွေအပေါ်မှာကော်မရှင်ဘက်ကစုံစမ်းစစ်ဆေးဖို့တင်ပြလာတာတွေရှိပါတယ်။ပြည်တော်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကတပ်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်ထောက်ပြဝေဖန်သွားခဲ့ပါတယ်။
ပြန်ကြားစာရာခိုင်နှုန်းအနည်းဆုံးဖြစ်တဲ့ဌာနတွေကိုကော်မရှင်တွေနဲ့ပြန်ကြားစာတွေအမြန်ဆုံးရရှိဖို့အတွက်ထပ်မံဆက်သွယ်ပြီးတော့မှဆောင်ရွက်ပေးဖို့ကြံပြုလိုပါတယ
်ဒီလိုပူးပေါင်းဆောင်ရွက်မှုအားနည်းနေတဲ့အပေါ်ကော်မရှင်အနေနဲ့အဖြေရှာဖို့အတွက်လည်းသူကတိုက်တွန်းသွားခဲ့ပါတယ်ပူးပေါင်းဆောင်ရွက်မှုနဲ့တုံ့ပြန်မှုအားနည်းတဲ့ဌာနတွေကတော့ကာကွယ်ရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနသမ္မတရုံးဝန်ကြီးဌာနတွေဖြစ်တယ်လို့ဆိုပါတယ်တုံ့ပြန်မှုအားနည်းတဲ့တိုင်းဒေသကြီးပြည်내အစိုးရတွေထဲမှာရန်ကုန်တိုင်းဒေသကြီးမန္တလေးတိုင်းဒေသကြီးရခိုင်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းဒေသကြီးစကိုင်းတိုင်းဒေသကြီးတို့ပါဝင်လျက်ရှိပါတယ်ကော်မရှင်အနေနဲ့စုံစမ်းစစ်ဆေးတဲ့အမှုတွေမှာကလေးသူငယ်နဲ့ပတ်သက်တဲ့အမှုတွေတက်ငယ်မရိမှုတွေစတဲ့အမှုအရေးအတွက်အလွန်နှေးပါတဲ့အပေါ်ထောက်ပြမှုတွေရှိပါတယ်ဒီလိုအမှုတွေကိုလာတိုင်မှလက်ခံတာမဟုတ်ပဲတရားစုံစမ်းစစ်ဆေးဖို့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်ဦးထေဦးကထောက်ပြသွားခဲ့ပါတယ်
ကျေပြန့်လာနေတဲ့လူခွေချိုးဖောက်မှုများကိုကော်မရှင်ကနေဥဆောင်ဥရွက်ပြုပြီးတော့စုံစမ်းစစ်ဆေးဆောင်ရွက်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ်မရိမှုများတက်ငယ်မရိမှုများဟာများပြားလျက်ရှိနေပါတယ်ဒီကိစ္စတွေဟာဘာကြောင့်ဖြစ်လဲဆိုတာစိတ်ထင်ရာတွေပြောနေကြမယ်အစားတည်တည်ချာချာစုံစမ်းစစ်ဆေးဖို့လိုပါတယ်ဘာကြောင့်ဖြစ်ရလဲဆိုတာသိမှမှန်ကန်ထိရောက်တဲ့တားဆီးကာကွယ်မှုများပြုလုပ်နိုင်မှာဖြစ်ပါတယ်ဆိုတင်ပြခြင်းပါတယ
်လူခွင့်ရေးလှုပ်ရှားသူတွေဘက်ကလည်းကော်မရှင်ရဲ့2018အစည်းအဝေးခန်းစာအပေါ်မှာကြိုဆိုခဲ့ကြပါတယ်လူခွင့်ရေးလှုပ်ရှားသူတို့ဖြစ်တဲ့ဦးအောင်မျိုးမင်းကတော့ကော်မရှင်ရဲ့လုပ်ငန်းတွေတည်ထက်ပုံမှုအောင်မြင်နိုင်ဖို့တည်ဆဲကော်မရှင်ဥပဒေကိုပြင်ဆင်ပေးပြီးအလွှာဆုံးလူတွေပါဝင်နိုင်ဖို့အတွက်စူးစမ်းဆောင်ရွက်တင်တယ်လို့ထောက်ပြခဲ့ပါတယ
်ကော်မရှင်ကိုတိုးတက်ဖို့အတွက်ဒီအလွှာဆုံးပါဖို့လိုအပ်တယ်ဆိုတော့ဒီအစိုးရဌာနဟောင်းကလူတွေပါတာအလွှာဆုံးမှာပါတဲ့ကိစ္စကိုပြန်ကြည့်မယ်ဆိုရင်အမျိုးသားလူခွင့်ကော်မရှင်ဥပဒေကိုမှသွားပြီးတော့မူတည်နေတယ်ဥပဒေမှာဒီလိုမျိုးရွေးချယ်မှုဘုတ်အဖွဲ့ရှိတယ်ရွေးချယ်မှုဘုတ်အဖွဲ့ကနေရွေးချယ်ထားတဲ့သူကိုပဲနိုင်ငံတော်သမ္မတခန့်အပ်တဲ့ဟာမျိုးရှိတယ်ဒါပေမဲ့အဲဒီရွေးချယ်မှုဘုတ်အဖွဲ့ကဘလို့လူတွေကိုစံနမူနာထုံးနဲ့ရွေးချယ်မလဲဆိုတာကိုလည်းအတိပေးတာမရှိဘူးအဲ့တော့ဒါကြောင့်မလို့ပုံမအားကောင်းပြီးအလွှာဆုံးတဲ့အတူတူအမျိုးသမီးတွေလည်းပါဝင်မယ်တိုင်းရင်းသားတွေလည်းပါဝင်မယ်လူငယ်တွေလည်းပါဝင်ပြီးတော့နောက်တက်ကြွတဲ့သူတွေပါဝင်နိုင်မှုအတွက်ကဒီဥပဒေကိုပြောင်းဖို့လိုအပ်ပါတယ်အဲ့တော့ဥပဒေရဲ့ဖွဲ့စည်းပုံပြောင်းလဲမှုရွေးချယ်မှုပုံစံတွေပြောင်းလဲမှုကမဖြစ်မနေလိုအပ်မှာဖြစ်ပါတယ
်ဒီနေ့ပြည်တော်စုလွတ်တော်ကကိုယ်စားလှယ်အများစုကတော့မူရစ်ဆေးပြဿနာကြောင့်ထောင်တွင်းအကျဉ်းကျခံရတဲ့ကိစ္စတွေကိုထောက်ပြကြတာများပါတယ်ဒီပြည်ပညာပေးလုပ်ငန်းတွေတိုးတက်လှုပ်ဆောင်ဖို့အတွက်လဲထောက်ပြကြတာတွေရှိပါတယ်ရှင်